ရခိုင်ပြည်နယ်ငြိမ်းချမ်းတိုးတက်ရေးအတွက်မစ္စတာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကအကောင့်ထဲပေါ်တဲ့နေရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပူးပေါင်းဆောင်ရွက်ဖို့အမေရိကန်အစ်စ်မြင့်တန်တမန်တယောက်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ရှစ်တောင်အရှာဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကသူ့ခီးစဉ်နဲ့ပတ်သက်လို့ဘန်ကောက်မြို့မှာသတင်းစာရှင်းလင်းပြောခဲ့စမှာရခိုင်ပြည်နယ်အရေးကိစ္စမှာတာဝန်ရှိတဲ့အဖွဲ့တွေကအစိုးရတစ်ခုတည်းမဟုတ်ဘဲအားလုံးကပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောခဲ့ပါတယ်။ပြဿနာကိုမဖြေရှင်းနိုင်ရင်နိုင်ငံတကာအကြမ်းဖက်အဖွဲ့တွေကိုဖိတ်ခေါ်ရရောက်နိုင်တယ်လို့လည်းသူကသတိပေးပါတယ်။အပြည့်စုံကိုမဆုမြတ်မွန်ကဆက်ပြီးပြောပြပါမယ်ရှင်။
တောင်ရကြမြန်မာနိုင်ငံခီးစဉ်တွင်နေပြည်တော်နဲ့စစ်တွေမျိုးတွေကိုကိုယ်တိုင်တွားရောက်လည်လာခဲ့တဲ့အရှိတောင်အရှာဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကသူ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုစကြနေတော့ကထိုင်းနိုင်ငံဘန်ကောက်မြို့မှာတယ်လီဖုန်းပေါ်ကနေတဆင့်ပြုလုပ်ခဲ့ပါလေ။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေရကျူးလွန်နေတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်အမေရိကန်အနေနဲ့တော်တော်လေးစိုးရိမ်နေပြီးအကြမ်းဖက်မှုတွေရပ်ဖို့နဲ့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့လုံခြုံရေးအာဏာပိုင်တွေကိုတောင်းဆိုရလို့မစ္စတာမာဖီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရခိုင်ကိစ္စအရေးပေါ်စိန်ခေါ်မှုတော်တော်များများကိုနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကဖြည့်ဆင်းဖို့ကြိုးစားနေတာကိုလည်းသူကကြိုဆိုပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကိုဖြည့်ဆင်းတဲ့နေရာမှာအစိုးရတစ်ခုရဲ့တည်းမဟုတ်ဘဲအဖွဲ့အစည်းတော်တော်များများမှတာဝန်ရှိနေတယ်လို့ပြောပါတယ်။လိုအပ်ချက်တွေရှိနေတဲ့ဖွဲ့စည်းပုံဥပဒေကြောင့်လုံခြုံရေးတပ်ဖွဲ့ရဲ့အပေါ်ဒေါက်ဆန်းစုကြည်အနေနဲ့အကန့်အသတ်နဲ့ပဲစွန့်မို့နိုင်တယ်ဆိုတာကိုအမေရိကန်အစိုးရကသိတယ်လို့လည်းဆိုပါတယ်။မစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအပါအဝင်ရခိုင်ပြည်နယ်အေဂျင့်တင်ရင်တိုးတက်ရေးအတွက်အစိုးရရဲ့ဆောင်ရွက်မှုတွေကိုတာဝန်ရှိတဲ့အဖွဲ့အစည်းတွေအားလုံးကဝိုင်းဝန်းပူးပေါင်းဆောင်ရွက်စီလိုတယ်လို့လည်းသူကပြောပါတယ်
။ပြည်သူရွေးကောက်ထားတဲ့အစိုးရရှိတယ်။အရက်သားအစိုးရရဲ့အာဏာစက်အောက်မှာမရှိတဲ့လုံခြုံရေးတပ်ဖွဲ့တွေရှိတယ်။ဒေသခံခေါင်းဆောင်တွေရှိတယ်ပြည်သူလူထုရှိတယ်ပြည်သူတွေကြားမှာလဲစိတ်ခံစားမှုမျိုးစုံနဲ့တော်တော်လေးတင်းမာမှုတွေရှိနေပါလေအဓိကတာဝန်ကတော့လုံခြုံရေးအာဏာပိုင်တွေနဲ့ရခိုင်ပြည်နယ်တွေကဒေသခံတာဝန်ရှိသူတွေဖြစ်ပါလေအစိုးရကဆောင်ရွက်မယ်လို့ကြေညာထားတာတွေကိုလက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာအားလုံးကပူးပေါင်းဆောင်ရွက်ဆွေးနွေးကြပါလေ
ဩဂတ်လတုန်းကရခိုင်မြောက်ပိုင်းကလုံခြုံရေးစခန်းတွေအပေါ်ARSA လိုညင်သာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုအပေါ်စစ်တပ်ရဲ့တုံ့ပြန်မှုဟာအချိုးအစားမပြဘူးလို့အမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးကပြောပါလေ။ရခိုင်ပြည်နယ်တက်တနာကိုထိထိရောက်ရောက်မဖြေရှင်းဘူးဆိုရင်ရခိုင်ပြည်နယ်တည်ငြိမ်ရေးကိုထိခိုက်စေတဲ့အပြင်နယ်စပ်လုံခြုံရေးအတွက် NDA ရှိနိုင်တယ်လို့နိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေကိုဆွဲဆောင်ရရောက်လိမ့်မယ်လို့အမေရိကန်ကမြန်မာအနာပိုင်တွေကိုသတိပေးခဲ့တယ်လို့လည်းဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကပြောပါလေ။ARSA အဖွဲ့နဲ့နိုင်ငံတကာအကြမ်းဖက်အဖွဲ့တွေဆက်နွယ်မှုရှိမရှိဆိုတာထက်အကြမ်းဖက်သမားတွေကိုဖိတ်ခေါ်ရရောက်လိမ့်မယ်လို့တတိပေးခဲ့တာပ
ါဒီအဖွဲ့နဲ့တခြားအဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိမရှိဆိုတဲ့အချက်နဲ့မဆိုင်ပါဘူးနိုင်ငံသားအကြမ်းဖက်သမားတွေအတွက်ခွင့်လန်းအစ်တစ်ခုအဖြစ်မျက်စိကျသွားနိုင်ပါလေအနေရှိနိုင်တဲ့ဆိုတဲ့ဒီအမြင်ကိုမြမရေးအတွက်ရေးပါသူတွေကြားမှာလည်းလက်ခံကြပါလေ
မြန်မာနိုင်ငံမှာအကြမ်းဖက် NDA ရှိလာမယ်ဆိုရင်ရင်းနှီးမြှုပ်နှံခြင်းတွေလာရောက်စီးပွားရေးလှုပ်ဖို့စိုးရိမ်သွားနိုင်တယ်လို့ဒီမိုကရေစီအသွင်ပြောင်းလဲရေးကိုထိခိုက်နိုင်တယ်ဆိုတာအမေရိကန်အစိုးရကမြန်မာအစိုးရကိုတတိပေးထားတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကိုပိုပြီးဆိုးနေစေတာကတော့လူမှုကွန်ရက်တွေပေါ်မှာအမုန်းပွားပြောဆိုမှုတွေအမှန်မဟုတ်ဘဲဖော်ပြမှုတွေဖြစ်တယ်ဆိုတာကိုလည်းပက်ထရစ်မာဖီကဘန်ကောက်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ကျင်းမာမှုတွေကိုညှော်နှဲသွားစေဖို့စကားအဖြစ်ပြောနေတာတွေကိုလျှော့ပါလို့လည်းအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးကမြန်မာပြည်သူတိုင်းကိုတောင်းဆိုခဲ့ပါတယ်။
ရှုပ်ထွေးတဲ့ရခိုင်ပြည်နယ်ကအခြေအနေကိုထပ်ပြီးတော့ရှုပ်ထွေးအောင်လုပ်နေတာကတော့လူမှုကွန်ရက်တွေပေါ်မှာရေးတင်နေကြတာပဲဖြစ်ပါတယ်။အမုန်းပွားစေတဲ့ပြောဆိုမှုတွေအများကြီးဖော်ပြနေကြသလိုမမှန်ကန်တဲ့အကြောင်းချက်တွေအများပြားကိုလည်းဖော်ပြနေကြပါတယ်
။ထိနှိပ်တဲ့စစ်အစိုးရလက်ထက်မှာဆယ်စုနှစ်နဲ့ချီနေထိုင်ခဲ့ကြတဲ့မြန်မာပြည်သူတွေအနေနဲ့ကိုတွေ့အတွေ့အကြုံတွေကိုအမှတ်ရပြီးတော့ရိုဟင်ဂျာတွေအပေါ်စာနာကိူးနာထားတဲ့အမြင်နဲ့ကြည့်ပါလို့လည်းအရှိတောင်အရှာဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကသတင်းစာရှင်းလင်းပွဲမှာဖန်ကြားခဲ့ပါတယ်ရှင်။